ရန်ကုန်မြို့မြမငိမ့်ချဲရေးစင်တာမှာဝင်းကြီးဦးအောင်မင်းဦးဆောင်တဲ့အဖွဲ့ကတနိုင်ငံလုံးအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးပွဲနဲ့ပတ်သက်ပြီးနိုင်ငံရေးပါတီ80ကျော်နဲ့တွေ့ဆုံရှင်းပြခဲ့တာဖြစ်ပါတယ်။အဲ့ဒီလက်မှတ်ရေးထိုးပွဲကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဘွဲ့မှာအနည်းဆုံး6ဘွဲ့လက်မှတ်ရေးထိုးဖို့တည်ကြပြီလို့လည်းပြောပါတယ်။လက်မှတ်ရေးထိုးပြီး2လအတွင်းနိုင်ငံရေးမူပေါင်းတွေရေးဆွဲရမှာဖြစ်တယ်လို့3လအတွင်းနိုင်ငံရေးဆွေးနွေးပွဲတွေစတင်ရမှာဖြစ်တဲ့အတွက်နိုင်ငံရေးပါတီတွေလည်းပါဝင်ရမှာဖြစ်တယ်လို့အခုလိုရှင်းပြပါတယ်။
အဲ့ political dialogue ကိုသွားတဲ့ခါမှာလေအစိုးရလွတ်တော်တက်မတော်နိုင်ငံရေးပါတီများတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းများပါဝင်တဲ့ပါဝင်တိုက်သူများဆိုပြီးတော့အစုဖွဲ့ခုနှစ်ဖွဲ့ရှိပါတယ်။အဲ့ဒီအစုဖွဲ့ခုနှစ်ဖွဲ့နဲ့ကျွန်တော်တို့ political dialogue ကိုဆောင်ရွက်တော့မှဖြစ်တဲ့အတွက်နိုင်ငံရေးပါတီတွေကအခွင့်အရေးမဆုံးရှုံးပါဘူး။အဲ့ဒီအခါမှာပါဝင်ပြီးဆောင်ရွက်သွားမှဖြစ်တယ်ဆိုတာကိုသင်ပြပါ
လက်ရှိတက်မတော်နဲ့မကြာခဏတိုက်ပွဲတွေဖြစ်နေပြီးလက်မှတ်ရေးထိုးတဲ့အထင်မပါတဲ့ကိုကန့်ပလောင်ရခိုင်တပ်မတော်တွေနဲ့ပတ်သက်ပြီးတော့လည်းရှင်းပြပါရတယ်။အစိုးရနဲ့တိုက်ပွဲဖြစ်နေတဲ့ကိုကန့်တပ်မတော်နဲ့ပတ်သက်ပြီးဝင်းကြီးကအခုလိုသဘောထားရှိကြောင်းပြောပါရတယ်
။အခုပြောတဲ့ကိုကန့်အဖွဲ့ဟာအရင်တော့လည်းငင်းငင်းကြီးယူပြီးတော့မှကိုကန့်ဒေသမှာကိုပိုင်အုပ်ချုပ်ခွင့်ရဒေသဆိုပြီးတော့တတ်မှတ်ပြီးတော့မှအဲ့မှာအစိုးရဖွဲ့ဖွဲ့စစ်ထားပြီးသားဖြစ်ပါတယ်။အဲ့တော့အခုဖြစ်လာတဲ့ NDA ဆိုတာဟာဖေဖော်ဝါရီလ6ရက်နေ့ကျမှတိုက်ပွဲစဖြစ်တော့မှဒီအဖွဲ့ရှိမှန်းကျွန်တော်သိပါတယ်။အဲ့ဒါ2015ခုနှစ်ဖြစ်ပါတယ်။ကျွန်တော်တို့2017ခုနှစ်ငင်းရည်ဖြစ်ပေါ်စားတဲ့မှာသူမပါပါဘူး။အဖွဲ့အစ်ဖြစ်ပါတယ်။သူ့ကိုလည်းချက်မထားပါဘူး။ကျွန်တော်တို့ဒါကိုလည်းဆက်လုပ်သွားမယ်။အဲ့တော့ကျွန်တော်တို့16ဖွဲ့ထဲမှာမပါခြင်းအကြောင်းအရာအဲ့ဒါကြောင့်လို့ဖြစ်တယ်ဆိုတာကိုကျွန်တော်တင်ပြပါတယ်။
ပလောင်လွတ်မြောက်ရေးတပ်မတော် TNLA နဲ့ရခိုင်တပ်မတော်တို့နဲ့လည်းတီးတန့်ဆွေးနွေးပြီးဆောင်ရွက်သွားမယ်လို့သိရပါတယ
်။ပလောင်နဲ့ပတ်သက်ပြီးလည်းပြောချင်ပါတယ်။ပလောင်ကကျွန်တော် 2013 ခုနှစ်မှာကျွန်တော်ဦးစီးပြီးတော့ဦးဆက်မှာပလောင်ဖွဲ့နဲ့ကျွန်တော်ညီညာရေးဆောင်ရွက်ခဲ့ပါတယ်။ကျွန်တော်မအောင်မြင်ပါဘူး။ပလောင်ကအဲဒီမှာပြက်လာတဲ့စင်မှုစည်းကျုပ်လုပ်နေတဲ့ဘိုလ်ချုပ်ဖုံးတော်သူကဘာပြောလဲဆိုလို့ရှိရင်ပလောင်နေနေတဲ့ဒေသရှင်းမြို့နယ်ကရှင်းမြို့နယ်ကိုသူတို့ပြရမယ်ပြီးလို့ရှိရင်အဲ့ဒီမှာရှိတဲ့တပ်တွေအားလုံးဖယ်ပြရမယ်ဆိုတဲ့အချက်ကိုပြောပါတယ်ကျွန်တော်မြို့မြို့တောင်းပန်ပါတယ်ဒုစရမဖြစ်နိုင်ဘူးကျန်တဲ့တိုင်းရင်းသားတွေမှာလည်းငင်းချင်းလုပ်တဲ့ခါမှာဒီကိစ္စတွေမပါပါဘူးအဲ့တော့ပလောင်ဒေသမှာဒီမြို့နယ်ရှင်းမြို့နယ်မှာကျွန်တော်လိုက်ကြည့်လို့လဲရှမ်းမြို့တွေက8000လောက်နေထိုင်ပြီးတော့ပလောင်မြို့က2000လောက်ပဲနေထိုင်တာတော့တွေ့ရပါတယ်ရှမ်းနေရာလည်းခါမှာမဟုတ်ပါဘူးတိုင်းသားစီလုံးညီညွတ်ရေးလက်ပြစ်တော့မှဖြစ်ပါတယ်။ကျောင်းမလို့ကျွန်တော်ပထမအကြိမ်ဆွေးနွေးပွဲလို့ကဘလို့မှဆက်ဆက်လို့မရတော့အောင်တင်ပြချက်တွေတောင်းဆိုချက်တွေအများကြီးတွေ့ရပါတယ်။သို့တော်လည်းပဲပလောင်ဒေသမှာရှိတဲ့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့ဥက္ကဋ္ဌဖြစ်တဲ့ဦးမောင်ကျော်ဟာလေးလပ်ပတ်အစည်းအဝေးမှာနိုင်ငံတော်သမ္မတကြီးကိုတင်ပြပါတယ်။ပလောင်နဲ့ငင်းငင်းယူပေးပါပလောင်ဖွဲ့ရေးဆွေးဆွဲနေပြီ။လောက်ကိန်းလေးဖြစ်ပါလေဆိုပြီးတော့သူကတင်ပြတဲ့ခါကျတော့နိုင်ငံတော်သမ္မတကြီးကနေဥမောင်ကျော်ကိုဥက္ကဋ္ဌဖြစ်ပေးပါလေ။ကျောင်းမလို့ကျွန်တော်တို့မဆွေးနိုင်တာဆွေးနိုင်မှာဆိုပြီးတော့ပြောပါလား။ဒါနဲ့တခါတမ္မတကြီးရဲ့လက်မှတ်နဲ့စာရေးပြီးတော့ထုတ်လိုက်ပါလေ။ဆွေးမျိုးဝဲမဖြစ်ပါဘူးခင်ဗျာ။အဲသူတို့အစိုးရလို့မတတ်မှတ်ပါဘူး။အဲတော့အစိုးရကိုတတ်မှတ်တာဥအောင်မင်းသွားမှာပဲဒီဆွေးမျိုးဝဲရဖြစ်မှာလား။ဥအောင်မင်းလည်းခုပဲပြေးပြီးပဲပြေးတဲ့အချိန်မရပါဘူး။တိုးတော်လည်းပဲသူတို့ကိုကျွန်တော်တို့ကချက်မထားပါဘူး။
အလားတူရခိုင်တပ်မတော် AA နဲ့ပတ်သက်ပြီးတော့လေအခုလိုသဘောထားကိုရှင်းပြပါဗျ
။နောက် AA ဘက်ကျွန်တော်ပြောပါမယ်။ AA ဘက်ဟာလိုင်စာမှာဗိုလ်တင်နှန်းကျောင်းမှာအမြောက်ကျမှာ AA ကဗိုလ်ကြီးတွေဗိုလ်လောင်းတွေတည်တယ်ဆိုတော့မှပဲ AA ဘက်ရှိမှန်းကျွန်တော်တို့သိရပါတယ်။အဲ့ဒါ2014ခုနှစ်ဖြစ်ပါတယ်။ကျွန်တော်တို့2017ခုနှစ်ဩဂုတ်လ18ရက်နေ့မှာငင်းငင်းကြီးပြေခေါ်တဲ့အချိန်မှာအဲ့ဒီဘက်မရှိသေးပါဘူး။ကျောင်းမလို့ကျွန်တော်က AA ကိုဒီမှာဒီထဲမှာပထမအဖွဲ့ထဲမှာတော့မပါဘူး။တိုးတော်လေးချက်မထားဘူးဒါလေးကိုကျွန်တော်တို့ဆက်လုပ်သွားမယ်လို့
နိုင်ငံတော်သမ္မတကဒီလ29ရက်နေ့မှာလက်မှတ်ရေးထိုးဖို့ကမ်းလှမ်းခဲ့ပြီးမဲ့တိုင်းရင်းသားတွေဘက်ကအောက်တိုဘာလဒုတိယပတ်ထဲမှာရေးထိုးဖို့ပြောဆိုခဲ့တာဖြစ်ပါတယ်။အစိုးရကရထားတဲ့လက်မှတ်ရေးထိုးတဲ့အဖွဲ့16ဖွဲ့ရှိပြီးဝင်းကြီးဦးအောင်မင်းပြောတာက6ဖွဲ့သေးကြပြီလို့ပြောပါတယ်။ကြံတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့ဘလို့အကြောင်းပြန်မဲ့ဆိုတာမသိရသေးပါဘူးရှင်။